ကချင်ပြည်နယ်မှာတိုက်ပွဲတွေဒီကနေ့ထိဆက်ဖြစ်နေပြီးတနိုင်းနဲ့ကာမိုင်းဒေသဘက်မှာတိုက်ပွဲပြင်းထန်နေသလိုဒေသခံပြည်သူတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။လောလောဆယ်တနိုင်းဘက်မှာစစ်ရှောင်တွေဟာတောတောင်တွေဘက်ကိုထွက်ပြေးနေရပြီးဘာသာရေးအဖွဲ့အစည်းတွေကတနိုင်းမြို့ပေါ်ကိုခေါ်ယူဖို့ကြိုးစားနေပါတယ်။ကာမိုင်းဘက်မှာတော့စစ်ရှောင်တွေကကာမိုင်းမြို့ပေါ်ကိုလာနိုင်ဖို့ဆောင်ရွက်နေကြပါတယ်။ VOA သတင်းတောက်ကိုမိုးစောကဒီအခြေအနေကိုပြောပြမှာပါ။
ဟုတ်ကဲ့ဗိုလ်ရုံးနေနေကင်းတနားရီနောက်ပိုင်းကစတင်ပြီးအစိုးရတပ်မတော်ကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်စာအနီးဒေသတွေအပါအဝင်မန်စီနမ်တီတနိုင်းမြို့နယ်က KIA တပ်စခန်းတွေရှိရာအနည်းဆုံး9နေရာလောက်ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့လေကြောင်းကပါတိုက်ခိုက်ခဲ့ပါတယ်ဒီကနေ့မှလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတနိုင်းဒေသဘက်နဲ့ကားမိုင်းဒေသဘက်မှာဖြစ်ပွားနေတယ်လို့သတင်းရရှိကြောင်း KIA ကပြည်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်တမဟာမီတနင်္ဂနွေကနိုင်ငံသူတွေနေရာမှာတိုက်ပွဲဖြစ်တဲ့ဆိုတဲ့သတင်းကြားပါလား။တော့အချင်းနဲ့ဖြစ်တဲ့ဆိုတာတော့ဘာမှအခုတည်းကတော့သတင်းတွေတော့မတင်ရသေးဘူး။နောက်ပြီးတော့တိုက်ရင်း6တဲ့မှာလည်းတိုက်ပွဲဖြစ်တဲ့ဆိုတာတော့ကြားပါလား။ဟိုကာမိုင်းတဝိုက်ပေါ့။ဒါပေမဲ့အဲ့ဒါကတော့ဉာဏ်တိုက်ပွဲလို့ပြောကြတယ်။ဒီဒီလူကြီးကတော့အခုတည်းမရသေးဘူ
း။ KIA ဌာနချုပ်လိုင်စာဒေတာအနီးမှာဒီကနေ့ငြိမ်သက်နေကြောင်းနဲ့KIA တမဟာတုံမန်စီမြို့နယ်ဘက်မှာလည်းပြစ်ခတ်တိုက်ခိုက်တာတွေမကြားသိရသေးကြောင်းပြောပါတယ်။တနိုင်းဒေသခံတဦးကတော့တနိုင်းမြို့အရှိတ်ဘက်မှာအခြေစိုက်တဲ့တမဟာနှစ်ကိုဗိုလ်တူးနေကလေကြောင်းကတိုက်ခိုက်ရမှာအရသာတဦးသေဆုံးခဲ့ကြောင်းနဲ့ဒီနေ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းပြောပါတယ
်။အဲမနေ့ကတော့ဒီတမဟာနှစ်ဘက်မှာဒီဟာ3ရွာအပေါ်နဲ့လာပြစ်အရသာလည်းမရောက်ရှိတော့တရားကတော့သုံးသွားပြီးမနေ့ကတချို့လည်းလို့ဆိုအခုရွာသားရအတော်ထဲမှာပုံနေကြအခုလဲဟောအောင်လို့ရွာကလူတွေကတွေ့ရွာအပြင်းမှာစက်ပြေးမှာအချို့ပြေးပါအောင်ညအတရာအသက်ဆိုဒီညင်းညင်းယူပါရင်ပါတယ်ကောင်းဆောင်ရင်တပြောနဲ့ခရတားတွေကိုပြန်ထုတ်ပေးလို့ကလူမမဖြစ်နိုင်လို့ရှင်အဲသူကအချက်ကိုဟောရှင်းပြရအောင်လို့ပြောရဲတဲ့အခုရသားတွေအတော်ထဲမှာပုံနေကြ၄-၅ရာလောက်ရှိနေတယ်
KIA တိုင်ရင်6တိရှိရာကာမိုင်းဖားကန့်ဒေသဘက်မှာလဲဒီကနေ့မနေ့ခင်းကစတင်ပြီးတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီတိုက်ပွဲကြောင့်မန်ဝဲရွာကပြည်သူတွေဟာသူတို့ကြေးရွာတွေကိုဆုံးခွာပြီးကာမိုင်းမျိုးဘက်ကိုတင်းရှောင်လာနေကြောင်းကာမိုင်းမျိုးကကူညီရေးဆောင်ရွက်နေသူတဦးကပြောပါတယ
်မန်ဝဲတို့မှာတော့အခုကပြည်သူတွေပေါ့နော်မန်ဝဲရွာနေတဲ့ပြည်သူတွေဒီကနေ့အခုဆက်လာဖို့အစီအစဉ်ရှိတယ်ဗျာလူဝင်တော့160တောင်ရှိတယ်ဗျ။အခုအဲ့ဘက်မှာတော့သူတို့20ကတည်းကမှစစ်တပ်ကလည်းသူတို့ဒီချင်းနေတော့သူကကျေးရွာနေပြည်သူက20မိနစ်ထရပ်မှာလည်းအဲ့ဒါကြောင့်အခုအမောင်ဝယ်ဘက်ကနေဟိုကကျွန်တော်တို့ချောင်းဝဝေခါအဲ့ဘက်ကနေပေါ်တော့ဖို့အစီအစဉ်ရှိတယ်။ဒီကျွန်တော်တို့ကကာမိုင်းသဆိုင်ရမှာဒီမြင့်ချင်းရကျောင်းမှာအဲ့မှာကျွန်တော်တို့နေရာချထားဖို့ဒီနေ။
မန်ဝယ်ရွာနဲ့ကာမိုင်းမြို့ဟာမိုင်60နီးပါးလောက်ကွာဝေးကြောင်းလည်းပြောပါတယ်ပြီးခဲ့တဲ့နှစ်ပိုင်းတွေက KIA တပ်မဟာနှစ်လက်အောက်ခံဖားကန့်ဒေသကတရင်6နဲ့ဒီနှစ်အစောပိုင်းမှာတနိုင်းဒေသကတရင်14တို့ကိုအစိုးရတပ်မတော်ကရှင်းလင်းဖယ်ရှားခဲ့ပါတယ်ဒီလ6ရက်နေ့မှာတော့ KIA တရင်6ကမြကြီးနားဖားကန့်လမ်းကတရားညီနောင်အစိုးရတပ်စခန်းကိုစီးနင်းသိမ်းပိုက်ခဲ့တယ်လို့တရင်14ကလည်းတနိုင်းဒေသကရွှေမော်ပြင်းမော်ရှိရာဒေသတွေကိုပျောက်ကြားစစ်စင်ကြီးစင်နွဲမှာဖြစ်ကြောင်းသတိပေးခဲ့ပြီးတဲ့နောက်မှာတမရော်က KIA ရဲ့တက်စကန်တော်တော်များများကိုဒေလာ17ရက်နေ့ကစတင်ပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်